ီတီမာနေစေဖြစ်တဲ့မြမစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတို့အကြားမှာမနေ့ကဖြစ်ပေါ်တဲ့ရတိတောင်မြို့နယ်ကြောက်တန်းကြီးရွာတိုက်ပွဲမှာရွာသားနှစ်ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကြောက်တန်းကြီးရွာအတွင်းမှာမြန်မာစစ်တပ်မရှိဘဲနဲ့အေအေဘက်ကနေပစ်ခတ်တာလို့တပ်မတော်ဘက်ကပြောဆိုနေတယ်လို့အေအေတာဝန်ရှိသူတွေနဲ့ဒေသခံတွေကတော့နှစ်ဖက်တိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပြောပါတယ်။မနေ့ကတည်းရဲ့အထဲမှာပဲရခိုင်ပြည်နယ်ရတိတောင်ကြောက်တော်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်ဘက်တွေမှာတိုက်ပွဲဖြစ်ခဲ့တယ်လို့လည်းအေအေတာဝန်ရှိသူတွေကဆိုပါတယ်ဒီလိုအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကရခိုင်ပြည်နယ်ရတိတောင်ကြောက်တော်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်တွေဘက်မှာမနေ့ကတိုက်ပွဲပြင်းထန်ဖြစ်ပွားနေတာပါရခိုင်ပြည်နယ်ရတိတောင်မြို့နယ်ကြောက်တန်းကျေးရွာတွင်မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားမနေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။တေးတောင်မြို့နယ်ကြောက်တန်းရွာဒီအနီးပတ်ဝန်းကျင်တဝိုက်မှာတော့အဲ့မှဒီမနေ့9နာရီ40ကစပြီးတော့ဒီအဲ့မှ6နာရီကျော်လောက်ကြာအဲ့မှဒီတိုက်ပွဲဖြစ်ခဲ့တာရှိတယ်။ဒီတိုက်ပွဲကတော့တော်တော်လေးအပြင်းထန်ဖြစ်တာကြာ။အဲ့မှဒီတိုက်ကြဆုံးမှုအသေးစိတ်ကတော့ဟိုမပြည့်တဲ့
အနောက်ပိုင်းတန်းစစ်သနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့ကြောက်တန်းကျေးရွာတိုက်ပွဲမှာအေဘက်ကတစ်ဖက်သက်ပြစ်ခတ်တာလို့ပြောပါတယ်
။အဲကြောက်ကျမ်းမှာကျွန်တော်တို့တက်နေလည်းမရှိဘူး။ကျွန်တော်မြေပြင်တရင်ကြားလာတာကတော့အေရကြောက်တန်းရွာဘက်ကိုဝင်ပြီးတော့မှမင်းတို့ကောင်းနေ။အဲ့တော့တက်ဖို့တရင်ပြေးကြီးတရင်ပြေးလို့ရှိရင်တော့ဟုတ်လားစင်ကုန်တိုင်းရွာလို့ဖြစ်ရမယ်။ဘာညာဆိုချိန်ကောင်းပြီးတော့မှပြစ်ခတ်သွားတယ်လို့သိရတယ်။အဲ့လိုပြစ်ခတ်သွားတဲ့အတွက်ကြောင့်ရွာသားကအပွားကြီးပြောင်းလာပါလားမသိဘူး။နှစ်ယောက်တော့သေးတယ်အယောက်ပြေးသွားတယ်လို့ကျွန်တော်သိရတယ်။
ဒီထိတ်တော်မြို့နယ်ကြောက်တန်းကျေးရွာတိုက်ပွဲဖြစ်ပွားမှုမှာဒေသခံရွာသားတွေကလည်းထိခိုက်ဒေဆုံးမှုတွေရှိနေတယ်လို့ကြောက်တန်းရွာသားတို့ကပြောပါတယ်
။ဒီလိုကဟာနှစ်ဖက်ဖြစ်ဖြစ်မှုဖြစ်ပြီးတော့မြမသမတော်ကဟာကြောက်တန်းရွာကိုပုတ်လာတယ်။အဲကြောက်တန်းရွာကိုကာပါယူပြီးတော့သူတို့ကြော်ထဲကနေပြီးတော့လက်နက်ကြီးနဲ့ပစ်တယ်။အဲ့ဒီမျိုးတကြလုံးပြင်းနေတာ
ဒီကနေ့မနေ့တိုက်ပွဲမှာကျမရေချွတ်ရင်းနေတဲ့မောင်အောင်နိုင်ဆိုတဲ့အသက်18နှစ်အရွယ်လူငယ်သူကြီးတဲ့တေဆုံးခဲ့တယ်လို့မနေ့ကတိုက်ပွဲမှာအဖွားအုပ်သူထိမ့်လိုက်ပြီးတေဆုံးတဲ့အထိဖြစ်ပွားခဲ့ပါတယ်တိုက်ပွဲဖြစ်ပွားတဲ့ကြောက်တန်းရေပုတ်သီးဆွဲအောင်သာစီလိုင်ခွင်စတဲ့ရွာသားတွေကလည်းဘေးလွတ်ရာကိုတင်းရှောင်နေရပါတယ်မနေ့ကတရက်ထဲမှာကြောက်တော်နဲ့ချင်းမြင့်နယ်ပလဝါမြို့နယ်တွေဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းအေပြောခွေရခိုင်တုခကပြောပါတယ်
ကျောက်တော်မြို့နယ်ဒီဂျင်းခါးကျေးရွာနဲ့ဒီကျောက်ထီကျင်းရွာကြားမှာလည်းအဲ့မှာတိုက်ပွဲဖြစ်ခဲ့တာရှိတယ်။မနေ့ကဒီအော်တိုဘလာ6ရက်နေ့မှာပလဲဝါမြို့နယ်ဒီမေဇတ်မှတ်တိုင်87ပေါ့နော်အဲ့ဒီရတောင်ဖက်1ကီလိုမီတာခွဲလောက်အကွာမှာရှိတဲ့ဒီ point 625တောင်ကုန်းပေါ့နော်အဲ့ဒီမှာဒီတိုက်ပွဲဖြစ်ခဲ့တာရှိတယ
်။ဘနောက်ပိုင်းနဲ့စစ်သနာချုပ်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့အဲ့ဒီဘက်မှာတိုက်ပွဲဖြစ်ပွားတာမှရှိကြောင်းပြောပါတယ်။ရထိတ်တော်မြို့နယ်ထဲကစင်ခုံးတိုင်မူစလင်ရွာထဲကိုအော်တိုဘာလ6ရက်နေ့ကရခိုင်စကားပြောလက်နက်ကင်ဖွဲ့ခုနှစ်ဦးကနေဝင်ရောက်လာပြီးရွှေငွေတွေပါဝင်အိမ်တွေကိုဖျက်ဆီးမှုလှုပ်ဆောင်ခဲ့တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကနေရဲစံဒီ website မှာသတင်းထုတ်ပြန်ထားပါတယ်။အနောက်ပိုင်းသားစစ်တနာရုပ်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့ဒီဖြစ်စဉ်မှာအေအေဖွဲ့လှုပ်ဆောင်ချက်သာဖြစ်ပြီးတမတော်ရင်အောက်ကိုခွဲထုတ်တဲ့လှုပ်ရက်လို့မြင်ပါတယ်
။ 6 ရက်နေ့ညမှာဒီကောင်စင်ခုံးတိုင်ရွာကိုဝင်ပြီးတော့မှတော့ရှိငါးကြက်သားရဲ့ပြီးရင်ဟလာပတ်တန်က8သိန်းလောက်ပေါ့။အော်အဲ့ဒီစင်ကုန်တိုင်းကလားရွာကအိမ်တော်စုပေါ့နော်။ဒေသူလောက်စီရနေပြီးတော့မှပြီးရင်ဟလာနွားနှစ်ကောင်တက်ပြီးတော့ဒီကောင်နေယူသွားတယ်။ခုနှစ်ရက်နေမှာအဲ့ဒီစင်ကုန်တိုင်းရွာကလူတွေရနေပြီးတော့မှကျွန်တော်တို့နေစားဆောင်ချက်လာတိုင်းနဲ့ဒါမှုခွန်တော်ပေါ့။လာတိုင်းကခေါင်းလားဆိုပြီးတော့မှခုနှစ်ရက်နေညလာပဲနော်။စင်ကုန်တိုင်းရွာနဲ့ကလားရွာနဲ့ရခိုင်ရွာကြားမှာလွန်တောင်ဆိုတဲ့ရွာရှိတယ်။အင်ဂျီ300လောက်ရှိတယ်။အဲ့ရွာကိုပြန်ဝင်ပြီးတော့မှတော့အိမ်တွေကိုဟုတ်လားဓာတ်တွေနဲ့ခုတ်သွားတယ်အမိုးတွေကိုဖျက်သွားတယ
်တမရဘက်ကဆွဆွဲတယ်လို့ရွှေငွေတွေပါဝင်အိမ်တွေကိုဖျက်ဆီးမှုလုပ်ရဟာအေအေဖွဲ့နဲ့မပတ်သက်ကြောင်းအေအေပြောခွေရခိုင်တုခကပြောပါတယ
်ကျွန်တော်တို့ဒီရခိုင်တပ်တော်ဟိုတပ်ဖွဲ့တွေကဒီမူဆလင်ရွာတွေနဲ့ကျွန်တော်တို့နီးကကလှုပ်ရှားလာတဲ့ဥစ္စာကကျွန်တော်တို့နှိမ့်နေရှိပြီးတော့ရှိနေဘာပြဿနာမှမရှိဘူးခုကဒီဗမာစစ်တပ်ဘက်ကနေပြီးတော့ဒီအောက်လန်းကြီးတွေတုံးပြီးတော့မှဒီမူဆင်တွေနဲ့ရခိုင်တွေကြားမှာလူမျိုးရေးပဋိပက္ခတွေဖြစ်လာအောင်သူတို့ဒါဟိုဖန်တီးရှင်တဲ့အတွက်ကြောင့်မို့လို့ဒီဟာကိုဟိုသူတို့လှုပ်ဆောင်နေလို့ကျွန်တော်တို့ကတော့အဲ့လိုပဲသုံးသပ်တယ်ဗ
ျစင်ခုံးတိုင်ကျေးရွာအုပ်စုအုပ်ချုပ်ရေးဖွဲ့ဝင်စည်ရေးဥပစောကတော့ဒီပြည်စင်နဲ့ပတ်သက်ပြီးတော့စင်ခုံးတိုင်မူဆင်ရွာအုပ်ချုပ်ရေးမှုကိုဆက်သွယ်ချက်ရသူတို့ရွာသားချင်းချင်းပြဿနာဖြစ်ပွားတာလို့ပြောဆိုကြောင်းအခုလိုပြောပါတယ
်အုပ်ချုပ်ရေးမှုကနေပြီးတော့ကျွန်တော်လှမ်းနေတယ်အုပ်ချုပ်ရေးမှုကသူတို့ရှင်းရှင်းဖြစ်တာလို့ပြောပါတယ်သူတို့ရွာမှာသူတို့မူဆလင်ရှင်းရှင်းဖြစ်တာအဲ့လိုပြောပါတယ
်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေရက်စက်ဖြစ်ပွားနေတယ်လို့တိုက်ပွဲဖြစ်စဉ်တွင်အရသာတွေထိခိုက်ဒေဆုံးမှုတွေကလည်းတိုးပွားလာနေပါတယ်ခင်ဗျာ